ရခိုင်ပြည်နယ်တောင်ပိုင်းကဒေသခံတွေနဲ့တွေ့ဆုံကွင်းဆင်းလှစ်လာပြီးတဲ့နောက်မှာဒေသတွင်းစီးပွားရေးလူမှုဖွံ့ဖြိုးတိုးတက်ရေးအရေးတကြီးဆောင်ရွက်တင်တာတွေကိုကော်မရှင်အနေနဲ့နိုင်ငံတော်အတိုင်ပင်ခံနဲ့အစိုးရကိုအကြံပြုအစီရင်ခံစာအမြန်ဆုံးတင်သွင်းသွားမှာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်တူကပြောပါတယ်ကုလသမဂ္ဂတွင်းရင်းမှုချုပ်ဟောင်ကူဖီအနန်ဦးဆောင်တဲ့ရခိုင်ကော်မရှင်ရဲ့ရခိုင်တောင်ပိုင်းကိုတွားရောက်လစ်လာတဲ့ခီးကြီးစင်ဟာကြာတာပတိနေမှာအဆုံးသတ်သွားပါပြီ။ဒီခီးစင်နဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကတင်ပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။ဒေသရင်းမတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုလေ့လာအကြံပေးနိုင်မှုနိုင်ငံတော်ဤတိုင်းပြည်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရင်ဖွဲ့စည်းပေးထားတဲ့ကုလသမဂ္ဂတွင်းရင်းမှုချုပ်ဟောင်ကော်ဖီအနန်ဦးဆောင်ပြည်ရခိုင်ကော်မရှင်ကကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူနယ်ရံပြဲကိုတွားရောက်ပြီးဒေသရင်းအခြေအနေတွေကိုလေ့လာဒေသခံပြည်သူတွေကိုတွားရောက်မေးမြန်းခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ January 18ရက်နေ့ကစတင်ခဲ့တဲ့ဒီရခိုင်တောင်ပိုင်းခီးစဉ်တွင်မှဒေသရင်းမှာလုပ်ကိုင်နေတဲ့စီးပွားရေးစီမံကိန်းတွေလူနေမှုဘဝဖွံ့ဖြိုးတိုးတက်ရေးတွေနဲ့ပတ်သက်လို့လေ့လာခဲ့တာတွေကိုကိုယ်တိုင်လိုက်ပါသွားခဲ့တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကအခုလိုပြောပြပါတယ်
။ဒီအချက်ကတော့ဒီကြောက်ဖြူဘက်မှာကအယမ်းကိုအထူးသဘောဆောင်ပါတယ်။ရမီရဖာတွေရော CSO တွေရောဆိုင်လိုက်လဲတဲ့ကျွန်တော်တို့ကြိုးစို့ပါတယ်။အထူးစီးပွားရေးစုံနဲ့ပတ်သက်ပြီးတော့သူတို့မှဟိုအားတာချက်အနေချက်တွေတော့ရှိတယ်။အဲ့ဒါတွေကိုလည်းသူတို့တင်ပြကြပါတယ်။သို့တော်လည်းပဲသူတို့ကဟိုအတိတ်မှာပဲလောင်ပိတ်မခံမဲနဲ့ရှိကိုထွက်ထွက်ချင်တဲ့သဘောတွေရှိတယ်။နောက်ပြီးလက်ဖက်လူအဖွဲ့အစည်းနဲ့ပတ်သက်လို့လည်းပဲသဘောထားတွေကတော်တော်ပျော်ပြောင်းပါတယ်
။ရခိုင်တောင်ပိုင်းဒေသမှာနေထိုင်ကြတဲ့ရခိုင်တိုင်းရင်းသားတွေနဲ့မွတ်စလင်ဒေသခံတို့ကြားဆက်ဆံရေးအခြေအနေကိုမေးမြန်းခဲ့တယ်လို့ဒေသခံတွေဘက်ကဒေသရင်းစီးပွားရေးဖွံ့ဖြိုးတိုးတက်အောင်နေထိုင်ရေးအဓိကလိုလားကြတယ်ဆိုတာကိုပြောဆိုခဲ့ကြကြောင်းဦးအေးလွင်ကအခုလိုရှင်းပြပါတယ်
။နောက်ပြီးတော့ကျွန်တော်ဟိုရခိုင်တိုင်းရင်းသားမျိုးနွယ်စုတဲမှာပါတဲ့ကမာအမျိုးသားတွေအတွက်ကိုလည်းပဲရခိုင်မျိုးသားတွေကပြောပြတဲ့လူတွေရှိပါတယ်။တိုင်းသားကမာများသည်သူတို့ရဲ့ဟိုမျိုးနွယ်စုဖြစ်တဲ့ဆိုတော့ဟိုရခိုင်မျိုးမိမျိုးသားတွေကလည်းလက်ခံနေသို့တော်လည်းပဲဖြစ်နေတာအဒီကမာနေအားလုံးကကင်ပ်တွေထဲမှာအခုရထိနေရတယ်။သူတို့ရဲ့အိမ်တွေကဖျက်ဆီးခံရတာတွေရှိပြီးလုံးဝအဖျက်ဆီးမခံရတဲ့အိမ်တွေလည်းမျိုးပေါ်တွေမှာရှိတယ်။အဲ့ဒီကိုလုံးဝသူတို့သွားလို့မရသေးတဲ့အနေအထားဖြစ်နေတဲ့အတွက်ရခိုင်မျိုးမိမျိုးသားအချို့ကဒီပင်နေဒီလိုတကယ်တိုင်းရင်းသားတွေကိုဝင်ဥပဒေနဲ့အညီအကာအကွယ်ပေးပြီးတော့လွတ်လွတ်လပ်လပ်သွားဖို့ဆိုတာလည်းပြောပါတယ
်။အခုအင်္ဂါတို့အခုဒီခီးစရာပြန်လာတဲ့အခါမှာဒီကော်မရှင်အနေနဲ့ပေါ့နော်ဒီသက်ဆိုင်တဲ့နိုင်ငံတော်တိုင်းပြည်ငံအပါအဝင်အစိုးရအဖွဲ့တွေကိုဘယ်လိုမျိုးအစီရင်ခံစာမျိုးလုပ်ဖို့အစီအစဉ်ရှိပါလဲအင်္ဂါဆက်ဆက်ပြီးတော့ဘယ်လိုလုပ်ငန်းစဉ်တွေရောဆောင်ရွက်ဖို့ရှိပါလဲရှင
်။ကျွန်တော်တို့လုပ်ငန်းစဉ်ကတော့တခုတည်းတစ်ဆိုင်မှမှဒါပဲအကြံဉာဏ်ပြုရေးတွေအချက်အလက်စုဆောင်ရေးကကျွန်တော်တို့တခုပြီးတော့လုပ်ငန်းစဉ်မှာပဲအချက်အလက်တွေဆက်စုဆောင်မယ်အချက်အလက်တွေကမှန်ကန်မှုအတွက်ဆန်းစစ်မယ်ပြီးရင်အပြုသဘောဆောင်တော့အကြံပြုချက်တွေကျွန်တော်တို့ပေးမယ်ကျွန်တော်တို့ကြားချက်အစီရင်ခံစာကိုနောက်လာတဲ့လောက်ကိုတင်ဖို့ရှိပါတယ
်။အခုလိုမျိုးကော်မရှင်ရဲ့လေ့လာကွင်းဆင်းမှုကိုကြိုဆိုပြီးရခိုင်ပြည်နယ်တောင်ပိုင်းမှာတော့အဓိကသဘာဝတန်ခွေစီမံကိန်းတွေနဲ့စီးပွားရေးဖွံ့ဖြိုးမှုစီမံကိန်းတွေကြောင့်ကြေးရွာအိုးအိမ်တွေရွှေ့ပြောင်းပေးရတယ်လို့မီးရိုးဖလားလေယာစိုက်ပျိုးရေးတွေဖယ်ရှားပေးခဲ့ရတဲ့ဒေသခံပြည်သူတွေရဲ့နစ်နာမှုတွေနဲ့ရေရှည်ဘဝရည်တည်ရေးတွေကိုပြည်ထောင်စုအစိုးရပြည်내အစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအလေးထားလှုံ့ဆော်ပေးဖို့ကိုလည်းကော်မရှင်အနေနဲ့တိုက်တွန်းပေးပါလို့ဝင်းလန့်ဖောင်ဒေးရှင်းကဒါရိုက်တာဦးခိုင်ကောင်းစံကပြောပါတယ
်။အဓိကတော့ဒီဒေသခံ CSO တွေရဲ့နောက်တစ်ခါတကယ်ပဲခံစားနေရတဲ့နေရာမြေပိုင်ရှင်တွေပေါ့နော်။အဲ့ဒီဒေသတွေမှာလူတွေကိုအဓိကကြိုပြီးတော့ဒီအခြားတပ်ဖို့လိုပါလိမ့်မယ်။အဲ့ဒီလိုမတော်ပင်နဲ့ဒီတောက်ပြူဒေသဆိုရင်အဓိကဒီ gas pipeline မှာတော်တော်ခံစားခဲ့ရတာပေါ့နော်။အခုဒီကြောက်ဖြူနယ်အမျိုးနယ်မှာဆိုရင်လေယာဉ်မြေရောကျေးမြားတဲ့မိသားစုတွေအများကြီးရှိနေပါသေးတယ်ပေါ့အဲ့တော့အဲ့ဒီဒေသထဲမှာတကယ်ပဲလောက်ကိုင်းစားဆောင်နေတဲ့လူတွေရဲ့သမဝန်ကြောင့်မပြောက်ပွနဲ့ဘဝလုံခြုံမှုအတွက်ကဒေသခံပြည်သူတွေရဲ့မိသားစုတွေမျိုးဆက်တွေအတွက်စီမံကိန်းကိုလည်းပွင့်လင်းစွာရှာတာဖို့အရေးကြီးတယ်။မျက်နှာကျဲတွေဆိုရင်လည်းနှိချေပေါ့ထောက်ပံ့ကျဲတွေပေးဖို့လေလိုအပ်တယ်လို့ပဲကျွန်တော်အကြံပြုတော့ရှိပါတယ
်။ကော်မရှင်ဖွဲ့ဝင်ခုနှစ်ဦးပါဝင်လိုက်ပါခဲ့တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဖွဲ့ဟာကြောက်ဖြူနဲ့ရံပြဲခီးစဉ်အပြီးမှာတော့ကြားဖြတ်အစီရင်ခံစာတစ်စောင်ထုတ်ပြန်မှာပါ။ဒီအစီရင်ခံစာထဲမှာတော့ဒေသရင်းစီးပွားရေးလူမှုဖွံ့ဖြိုးတိုးတက်ရေးအရေးတကြီးဆောင်ရွက်တင်တာတွေကိုကော်မရှင်အနေနဲ့နိုင်ငံတော်တိုင်ပင်ခံနဲ့အစိုးရကိုအကြံပြုအစီရင်ခံစာအမြန်ဆုံးတင်သွင်းသွားမှာဖြစ်ပါတယ်။ရခိုင်ကြံပေးကော်မရှင်အနေနဲ့လေရခိုင်ပြည်နယ်တဝက်ဒေသရင်းအခြေအနေကိုတွားပြီးတော့လေ့လာတဲ့ခီးစဉ်တွေဇက်တိုက်တွားရောက်ဖို့လဲစီစဉ်ထားတယ်လို့သိရပါတယ်ရှင်။